အင်ဒိုနီးရှားမှာတော့ချစ်သူဗီဇာရမယ်ဆိုတဲ့မလုံးတဲ့အွန်လိုင်းလေလံမှုကမတင်ကြသူတရုတ်လူမျိုး90နီးပါးကိုဖမ်းဆီးလိုက်ပါပြီ။တရုတ်နိုင်ငံကလူယာနဲ့ခြေကိုအခုလိုလိမ်လည်ခဲ့တဲ့အွန်လိုင်းဂိုင်းတစ်ခုနဲ့ပတ်သက်တယ်လို့မတင်ကြသူတရုတ်နိုင်ငံသား88ယောက်ကိုဖမ်းဆီးလိုက်ကြောင်းအင်ဒိုနီးရှားအရာရှိတွေကဒီနေ့ပြောလိုက်တာပါ။တရုတ်အာဏာပိုင်တွေရဲ့သတင်းပေးချက်အရရီယာကျွန်းကဗထန်မြို့မှာအမျိုးသား38ယောက်အမျိုးသမီး5ယောက်စစ်တပ်ပေါင်း88ယောက်ကိုမနေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီကိန်းဟာအစိုးရအရာရှိအများစုပါဝင်တရုတ်နိုင်ငံသားအများပြားထံကအွန်လိုင်းကနေငွေညှိယူတဲ့အဖွဲ့ဖြစ်တယ်လို့လည်းအင်ဒိုနီးရှားအရာရှိတွေကဆိုပါတယ်။အခုဖမ်းဆီးသွားမိသူတွေထဲမှာအင်ဒိုနီးရှားနိုင်ငံသားတွေပါမပါဆိုတာစုံစမ်းစစ်ဆေးနေစေဖြစ်ပြီးတကယ်လို့အားလုံးကတရုတ်နိုင်ငံသားကြီးပဲဆိုရင်တော့တရုတ်ပြည်ကိုအကုန်ပြန်ပို့မယ်လို့ရီယာကျွန်းရဲတပ်ဖွဲ့ပြောခွင့်ရဇဝါနီပန်ဒရာအာဆီယက AFP သတင်းဌာနကိုဒီနေ့ပြောလိုက်ပါတယ်။ဒီလူတွေဟာဗီဒီယိုနဲ့ဖုန်းခေါ်ပြောရင်တစ်ဖက်လူပေါ်မေတ္တာထားတဲ့အောင်ဟန်ဆောင်ပြီးငွေလိမ်ယူနေတာဘာလို့လဲဒီအင်ဒိုနီးရှားအရာရှိတွေကဆက်ပြောပါတယ်။အမျိုးသမီးလိမ်လည်သူတွေဟာအွန်လိုင်းကနေတစ်ဖက်ကမျိုးသားကိုလိမ်ပိုင်းဆိုင်ရာတွေ့ဆုံဖြောင်းလေးရှိပြီးသူတို့နဲ့အတူရှိနေတဲ့မျိုးသားတွေဗီဒီယိုမှတ်တမ်းတင်လာပြီးငွေညှိလေးရှိတယ်လို့လည်းပြောကြပါတယ်ခင်ဗျ။